ဇာကာဖြစ်ဖမ်းဆီးခံထားရသူတွေကိုမကြမီအိမ်ပြန်ခေါ်လာနိုင်ဖို့နီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ကအသေးစိတ်ကိုတော့ပြောခဲ့ပါဘူး။အပြစ်ရကာလအကြောင်းဂါဇာကိုအကူအညီပံ့ပို့ပေးနေအစ္စရေးကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့တရားခံတွေလက်လက်ရေးအကြောင်းတွေကိုဆွေးနွေးနေကြတဲ့အကြောင်းဟာမတ်စ်အဖွဲ့ကောက်ဆောင်အစ်ပိုင်ဟာနီယက်ကရိုက်တာကိုပြောပါတယ်။စစ်အတွင်းအထူးအစိုးရအဖွဲ့ရဲ့အဖွဲ့ဝင်၃ယောက်အင်္ဂါနေ့မှာအစ်ရေးမှာဆွေးခဲ့ကြပြီးလူကြိုရေးအဖွဲ့နဲ့အစိုးရအဖွဲ့တရားလုံးအစည်းအဝေးတွေဆက်လုပ်မယ်လို့ဝန်ကြီးချုပ်နေတယဟုတ်ယုံကပြောပါတယ်။အခုပြည်ပြည်နဲ့မှာစဉ်းစားနေပါတယ်။သဘောတူညီချက်အသေးစိတ်ကိုဘယ်ဘက်ကမှမထုတ်ပြန်သေးပါဘူး။ဒါပေမဲ့အစ်ရေးမီဒီယာတွေမှာတော့ဂါဇာမှာအစ်ရေးထိုးစစ်ကို၅ရက်ကြာရပြီးဟာမတ်စ်ကတရားခံ50ကိုလွတ်ပေးဖို့အစ်ရေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်ပေးဖို့သဘောတူကြတယ်လို့ဖော်ပြနေကြပါတယ်။ပထမဆုံးတရားခံလွတ်တာကကြာတာပရိဒါမမို့တောက်ကြနေမှာဖြစ်နေတယ်လို့လည်းအစ်ရေးရုပ်သား Channel 12ကပြောပါတယ်။အစ်ရေးသတင်းတွေကဖော်ပြချက်တွေကိုတိကျအတိအကျလို့တော့မရသေးပါဘူး။ဒါပေမဲ့အပြည့်အသဘောတူညီချက်တက်တန်းကိုတိုးဟောင်းတိုးနိုင်တယ်လို့အမည်မဖော်လို့တဲ့အစ်ရေးတာဝေရှိသူတို့က AP သတင်းဌာနကိုပြောပါတယ်။